အမေရိကန်ကျန်းမာရေးဌာနရစ်ခုဖြစ်တဲ့ယောဂထိန်းချုပ်ရေးနဲ့တားဆီးရေးဌာန CDC ကကိုဗစ်ယောဂထိန်းချုပ်ရေးလမ်းညွှန်ချက်တွေကိုလျှော့ချလိုက်တဲ့အကြောင်းကြာသပတေးနေ့ကပဲကြေညာလိုက်ပါတယ်။ယောဂကူးစက်ခံရသူနဲ့နင်းနီးကက်ကက်ထိတွေ့ဆက်ဆံမှုသူတွေတိကျခွက်နေထိုင်မှုလူတစ်ယောက်နဲ့တစ်ယောက်6ပေကွာမှနေကြဖို့တိုက်တွန်းချက်တွေကို CDC ကရုပ်သိမ်းလိုက်တာပါ။ကာယောဂစတင်ခဲ့တဲ့နှစ်နှစ်ခွဲကျော်ကာလအတွင်းကာဝယ်ဆေးထိုးတာဓမ္မမော်ရင်လည်းယောဂကူးစက်ခံရမှုကြောင့်အသက်16နှစ်နဲ့အထက်အမေရိကန်နိုင်ငံသားခန့်မှန်းခြေ95ရာခိုင်နှုန်းယောဂတန်ခံနိုင်ရှိမှုအတိုင်းအတာတစ်ခုကိုရောက်လာတာကြောင့်လျှော့ချဖို့ဆုံးဖြတ်လိုက်တာလို့လည်းပြောဆိုထားပါတယ်။ကာယောဂအခြေအနေဟာလွန်ခဲ့တဲ့နှစ်နှစ်ကနေမတူတော့ဘူးလို့လည်း CDC လမ်းညွှန်ချက်ရေးဆွဲသူတူဖြစ်တဲ့ Greta Massetti ကပြောပါတယ်။လမ်းညွှန်ချက်အသေးဟာအမေရိကန်အားလုံးနဲ့အကျုံးဝင်မှာဖြစ်ပေမဲ့အထူးသဖြင့်တော့ဒီလနောက်ပိုင်းပြန်ဖွင့်တော့မယ်စာတင်ကြောင်းတွေအတွက်အဓိကတည်ရောက်မှုရှိနေပါတယ်။ယောဂပိုကူးစက်မှုရှိမရှိကျောင်းနေမှာနေ့စဉ်ပုံမှန်စစ်ဆေးမှုတွေလုပ်ဆရာမလိုတော့ဘူးလို့လမ်းညွှန်ချက်အသေးမှာထည့်သွင်းထားပေမဲ့အခြေအနေအရလိုအပ်ရင်တော့ပြန်လုပ်ဖို့လည်းခွင့်ပြုထားပါတယ်။